ပုံမှန်တရားကျော်ပြင်ဆင်ထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကပြည်ထောင်စုလွှတ်တော်ထံကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။အချက်ပေါင်း 3,000 ကျော်ပြင်ဆင်မှုရထားရကနေပုံမှန်တရားကျော်သာပြင်ဆင်မှုတင်သွင်းလာမှုအပေါ်မှာလည်းဝေဖန်မှုတွေရှိပါတယ်။အကြောင်းစကားတော့ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
။လွှတ်တော်တွင်တက်ကုန်စလဲတွေပါဝင်လုံရောဖို့စေအောင်ချုပ်ရင်တုန်းကဖွဲ့ထားတဲ့တက်မတော်အပါဝင်ဌာနဆိုင်ရာအဖွဲ့တွေနဲ့နိုင်ငံဝန်ထမ်းအချို့ကိုစိတ်ကြိုက်တာဝန်ထမ်းဆောင်권ပေးထားတဲ့ဥပဒေတွေပဲဖြတ်ဖို့ဖော်ပြထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းတစ်ရပ်ကိုဒီကနေ့ပြည်တော်စုလွတ်တော်မှာတင်သွင်းလာတာဖြစ်ပါတယ်
။ဒီကောင်မျိုးအနေနဲ့ကတော့ဆန်းချက်လေးပေါ့။ဒီသူပြောရင်းကာလတန်ခိုင်းရများဆန်းတာတခါတော့မရှိဘူး။ဒီဒါကတော့တင်ခဲ့တဲ့ဥပဒေကြမ်းနေ့ရက်ပေါ်မှာအချင်းချုပ်ပေါ့နော်။အခြေကတော့ဒါစုစုပေါင်းဆိုရင်တော့100%နှစ်ချက်ရှိပါတယ်။136ကဒီ136ခါဝင်တစ်ခုပေါင်းလို့ကြည့်ရတဲ့နှစ်ချက်ရှိပါတယ်
။ဒီသေးဖွဲ့စည်းပုံအခြေခံဥပဒေပါကြာခံချက်အရဥပဒေကြမ်းတစ်ခုပြင်မယ်ဆိုရင်ဒီလုံးကျဆန္ဒခံယူပြီးတဘောတူမှပြင်နိုင်မဲ့ဥပဒေတွေနဲ့ဒီလုံးကျဆန္ဒခံယူစရာမလိုပဲတင်ဆင်နိုင်တဲ့ဥပဒေဆိုပြီးပုံစံနှမျိုးခွဲကတင်ပြရမယ်လို့ကြာခံထားတာကြောင့်ဒီကနေ့ကျင်းပတဲ့ပြောင်စုလွတ်တော်အစည်းအဝေးမှာဥပဒေကြမ်းနှစ်ခုကိုတင်သွင်းခဲ့တာဖြစ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုကပြောဆိုထားပါတယ်။တင်သွင်းလိုက်တဲ့ဒီဥပဒေကြမ်းတွေမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလို့ခေါ်တဲ့လက်ရှိကာလုံဖွဲ့စည်းမှုကိုပြင်ဆင်ဖွဲ့စည်းတာလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုရှော့ချတာစတာတွေပါဝင်တယ်လို့ဒေါက်တာမြတ်ညာနာဆိုကပြောပါတယ်
။ဆက်ပြောထားတာကတော့ဒီလိုတော့ဒုတိယဥက္ကဋ္ဌနဲ့မြို့သားလို့တော့ဒုတိယဥက္ကဋ္ဌကိုဒီဆက်ဖြစ်ဆက်ပြီးတော့ဆက်ပြီးတော့ဒီပြင်ဆင်ထားတာရှိပါတယ်။ဒါငယ်တော့လုံချုံရင်းနဲ့အဲတာဝန်ကိုဆက်ဆောင်ရတဲ့ဝန်ထမ်းတွေပို့ဖို့နော်ငယ်သက်ဒေသရဲ့ကိုယ်စားလှယ်ကိုလည်းတာဝန်ဆောင်ရတဲ့ဝန်ထမ်းတွေဖြစ်တဲ့အတွက်ကြောင့်ငယ်သက်ကြီးကဝန်ထမ်းတွေအကြီးကြီးတော့ဒီအဖွဲ့ကြီးရဲ့ကနေပြီးတော့ဆက်ဖြစ်ဖို့နော်ဒီပြင်ဆင်ထားမှုရှိပါတယ်။ကျွန်တော်ကသို့တော်ဒီပေါင်းမှုကိုအခု25ရာခိုင်နှုန်းကနေပြီးတော့တက်ကြအချိန်သို့တော်တက်တမ်းမှာတော့25ရာခိုင်နှုန်း25ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းကိုပြောင်းသွားပါလူသားအချိန်သို့တော်တက်တမ်းကြရင်တော့100ရာခိုင်နှုန်းပြန်ကြထားတာဖြစ်ပါတယ်
တင်တင်လာတဲ့ပင်စင်ဥပဒေကြမ်းဟာရည်ရွယ်ချက်စီးစနစ်မရှိပဲရင်းဆွဲခဲ့တာဖြစ်ပြီးတိုင်းရင်းသားတွေနဲ့ပြည်သူတွေပါဝင်ခွင့်မရှိဘဲအနိုင်ရပါတီလိုလားချက်တွေကိုသာပြင်ဆင်ဖို့တွင်တွင်းတာဖြစ်တယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမျိုးထက်ဝင်းကဝေခံလိုက်ပါတယ
်။ဟောအစ်ဒီပေါင်းလို့ပဲလို့ဆိုနေတယ်။ဒီလိုအနေနဲ့ပြင်နေတဲ့တရားစစ်မှုချက်တွေနဲ့တော့ဖြစ်နေတဲ့ဉာဏ်စုမှာထေလာတဲ့ပုံမှာပြည်သူကိုကျွန်တော်နားလည်ပြီးမှဘာရတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ဖြစ်ပါတယ်။
စခိုင်မျိုးသားပါတီကဥပဒေကြမ်းကတော့ဒီတင်သွင်းလာတဲ့ဥပဒေကြမ်းမှာတိုင်းရင်းသားတွေလိုလားတဲ့ပြင်ဆင်လိုတဲ့ဥပဒေကြမ်းတွေမပါတာကြောင့်ဖက်ဒရယ်စနစ်ကိုတွောင်းမယ်လို့ကြွေးကြော်နေတဲ့အနိုင်ရပါတီရဲ့ကြွေးကြော်မှုကမေးခွန်းထုတ်စရာဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်
။ဒီရှားနဲ့စခိုင်ပါတီကပြင်ဆင်ချက်ပေါင်းဟာ2000လောက်ရှိပါတယ်။အဲတော့ဒီအချက်တွေကို45ဦးကော်မတီမှာသူတို့မဲခွဲပြီးတော့ဆုံးဖြတ်ကြတဲ့ကဒါဒီတစ်ချက်မှကိုပါမလာတော့ဘူးလို့ကျွန်တော်ပြောလို့ရတယ်
။ပြီးခဲ့တဲ့ဇူလိုင်လကပြင်ဆင်ရေးပူးပေါင်းကော်မတီဘက်ကဖွဲ့စည်းပုံပြင်ဆင်ဖို့အချက်ပေါင်း 3,000 ကျော်ရှိတယ်လို့ထုတ်ပြန်ပြောဆိုထားပြီးဒီ 3,000 ကျော်ထဲမှာတိုင်းရင်းသားပါတီတွေဖြစ်တဲ့ရှမ်းနဲ့ရခိုင်ဘက်ကပြင်ဆင်ချက်အများဆုံးတင်သွင်းခဲ့တာဖြစ်ပါတယ်။ဒီထဲကနေမှအချက်ပေါင်း100ကျော်ကိုနောက်ဆုံးပြင်ဆင်ဖို့ဆုံးဖြတ်တာဒီကနေ့ပူးပေါင်းကော်မတီဘက်ကလွှတ်တော်ကိုတင်ပြခဲ့တာဖြစ်ပါတယ်။